လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်ပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါထာတွေလိုရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ
်ဒီတစ်ပတ်တော့ကျွန်တော်တင်ပြဆွေးနွေးခြင်းတဲ့အကြောင်းကတော့ကလေးတွေကျွန်တော်ကိုမေးတဲ့မေးခွန်းကိုဖြေဆိုခြင်းပါပဲအဲ့ဒါကတော့ဘာဖြစ်လို့လူတွေကစာသင်ကြရတာလဲဘာဖြစ်လို့ဟောပြောပို့ချတာတွေနားထောင်ကြရတယ်လဲဆိုတဲ့မေးခွန်းပါပဲကျွန်တော်ကဝကြတကြောင်းနဲ့မဖြေပဲကျွန်တော်အတွေ့အကြုံနဲ့ရှင်ပြီးတော့ဖြေပါတယ်အဲ့ဒါကတော့ကျွန်တော်ကာလအတန်ကြာနေခဲ့ရတဲ့အကျဉ်းသားဘဝပါတာမန်အဖြစ်တော့ကလေးတွေကိုကျွန်တော်ရဲ့အကျဉ်းဆံဘဝများကိုပြောလို့မရှိပါဘူးဒါတွေဟာပြောစရာကောင်းတဲ့ကိစ္စလည်းမဟုတ်တလို့သူတို့ရဲ့စိတ်မှာအနာရယဖြစ်မှလည်းအမတန်ဆိုးရင်ပါလေဒါပေမဲ့ဒီမေးခွန်းကိုတော့အခုပြောပြမယ်တကယ်ဖြစ်ရကသာလျှင်အကောင်းဆုံးညွှန်ပြနိုင်မယ်လို့ယုံကြည်လို့ပြောပြခြင်းပါကျွန်တော်ဟာတကူတည်းအထီးကျန်နေရတာကြာလာတဲ့အခါမှာကြည်စရာရှုစရာမရှိတော့ကျွန်တော်အခန်းရဲ့နောက်ဘက်ကလေဝင်ပေါက်ကိုတွေ့တက်ပြီးတော့အပြင်လောကကြီးကိုချောင်းကြည့်လေရှိပါတယ်အဲ့ဒီမှာတော့လွယ်လွယ်ပြောပါတော့ခိုးဆိုးလူရဲ့စသဖြင့်အမှုတွေနဲ့ထောင်ကျလာသူတွေဟာငှက်ကလေးတွေကိုအသေးရောက်အောင်ဖမ်းပြီးတော့စားတော့ဖို့စူးစမ်းနေကြတာပါသူတို့ကတရေကျိုးနှစ်ဆကိုအလဲမှာဂျင်းနန်ကျိုးထည့်တယ်အဲ့ဒီဂျင်းနန်ကျိုးကိုခြုံမြနေအောင်သွေးထားပြီးတော့အလဲကနေတရေလေးခွာများလို့ဆွဲလိုက်ပါတယ်ပြီးတော့မမြင်ကြွယ်ရမှာအဲ့ဒါကိုဆွဲထားပြီးတော့ပုံနေကြပါတယ်ပြီးတော့အဲ့ဒါတဲ့တဲ့ကြောက်ရောက်မဲ့နေရာမှာတော့ထမင်းလုံးများစသဖြင့်ဖြန့်ကျဲပေးထားပြီးတော့ငှက်တွေကိုမြူဆဲပါတော့တယ်ငှက်တွေရောက်လာပြီဆိုတဲ့ချိန်ကျရင်သူတို့အချိန်နဲ့ဆွဲထားတဲ့တရေဂျင်းနန်ကျိုးရဲ့အလဲကသူတို့ရဲ့ခေါင်းတွေကိုဖြတ်မဲ့အဲ့ဒီနန်းကျိုးထက်ထက်ကိုလွှတ်လိုက်တာပါပဲအဲ့မှာငှက်တွေများစွာတည်ပွဲဝင်ကြပါတယ်ပြီးရင်သူတို့အရာတွေကိုရှင်းထမင်းလုံးတွေပြန်ကျဲထားနောက်ထပ်ငှက်တွေကိုခုလိုပဲတတ်ဖြတ်ပြီးတော့ဖန်းစားကြတာပေါ့ကျွန်တော်တတ်နိုင်တာကတော့ကျွန်တော်နဲ့တိတ်ဝေးနေတဲ့နေရာမှာလှမ်းမြင်နေရပါပဲကျွန်တော်အခန်းထဲကအဲ့ဒီလေဝင်ပေါက်လေးရဲ့ဘောင်ပေါ်မှာထမင်းလုံးလေးတွေတင်ထားပြီးငှက်ကလေးတွေကိုလာစားစီခြင်းပါပဲကျွန်တော်ဆုတောင်းရတယ်လာစားတဲ့ငှက်တွေရှိသလိုဟိုနေရာကိုသွားတဲ့ငှက်တွေလည်းရှိတာပေါ့အဲ့ဒီမှာတခါတော့ဖြင့်ဇရက်ကလေးတစ်ကောင်ဟာတခြားငှက်တွေနဲ့တူစားနေတော့ခုနလိုပဲအချိန်နဲ့ပြေးလာတဲ့ဂျင်းနန်ကျိုးကိုအလန့်တကြားခုန်လိုက်တဲ့နေရာမှာတခြားငှက်တွေလိုတော့လယ်ဘေးမပြတ်ပဲသူ့ခြေထောက်တစ်ဖက်ပဲပြတ်သွားပါတယ်နာနာချင်းချင်းနဲ့អော်ပြီးတော့သူ့ရဲ့အိမ်သူ့ရဲ့တိုက်မြုံရှိတဲ့အပင်ကြီးစုပြန်သွားတာလည်းကျွန်တော်တွေ့နေရပါတယ်အဲ့ဒီမှာသူ့ချစ်ပြတ်ပြီးပြန်လာတာကိုတခြားသောသူ့ရဲ့အဖော်ငှက်များကတွေ့ပါတယ်ဒါပေမဲ့သူတို့တခုခုဖြစ်ခဲ့တယ်ပဲဆိုတာပဲသိတယ်ဘယ်နေရာမှာဖြစ်တာလဲဘာကြောင့်ဖြစ်တာလဲဆိုတာကိုမသိနိုင်ကြပါဘူးအဲ့ဒီငှက်ကလေးကလည်းဘယ်ပြောပြနိုင်ပါ့မလဲဒါနဲ့ပဲအဲ့ဒီငှက်ကလေးရဲ့အဖော်တွေဟာခုနငှက်ကလေးတွေခံခဲ့ရတဲ့နေရာကိုရောက်သွားပြီးတော့ဒေဝဲတွေဝင်ကြရပြန်တာပါပဲဒါကိုကျွန်တော်ကလေးများကိုပြောပြတဲ့အခါမှာကလေးတွေကမချင်မရဲဖြစ်ကြပါတယ်ငှက်ကလေးကပြန်ပြောလိုက်ပေါ့ဘာဖြစ်လို့မပြောတာလဲသူ့အတွေ့အကြုံတွေကိုဒါမှနောက်ငှက်တွေမခံရအောင်ဆိုတော့ဟုတ်တယ်လေလူသားကလွဲလို့ကြံတဲ့ကြေးငှက်ကြံခဲ့တဲ့တိရစ္ဆာန်တွေမှာအဲ့ဒီလောက်ပြန်ပြောဖို့ဘာသာစကားမှမရှိတာအဲ့ဒါကိုရေးပြဖို့စာလဲမရှိကြဘူးလေအဲ့ဒီအခါကျတော့ကြေးငှက်တွေဆိုတာကဘာသာဘာဝခေါ်ကြထူးကြတာလောက်ပဲရှိကြမှာ ው ဒါကြောင့်လူဆိုတဲ့တရဝါဟာကြံရှိတဲ့တရဝါတွေအားလုံးနဲ့တာတဲ့အချက်ကတော့ဘာသာစကားရှိခြင်းစာအခရံများတည်ထွင်နိုင်ခြင်းနဲ့စာရေးပြီးတော့ဟောပြောပြီးတော့အတွေ့အကြုံတွေကိုပြန်ပြောပြနိုင်တယ်အ ਨੇ ဆုံးတော့သင်ခန်းစာတွေကိုပြန်ပြောပြနိုင်တယ်ရှောင်ခြင်းလဲရှောင်ဆောင်ခြင်းလဲဆောင်စသဖြင့်ပေါ့ကလေးတွေကိုကျွန်တော်ရဲ့အဖြေကိုအဲ့ဒီလိုပဲပေးခဲ့ပါတယ်ကလေးတွေဘယ်လိုနားလည်ခဲ့ကြပါသလဲသူတို့ဟာအ ਨੇ ဆုံးတော့စာကိုရေးတတ်ဖတ်တတ်အောင်သင်ကြားရတယ်သူတစ်ပါးရဲ့ကိုယ့်ထက်အတွေ့အကြုံရှိသူဉာဏ်ပညာများသူဘုသူတ္တကျော်ဝသူတွေရဲ့စကားတွေကိုနားထောင်ရမယ်ဆိုတာကိုသူတို့တိလာတော့တာပါတကယ်တော့လေကျွန်တော်တို့ရဲ့ကဘာကြီးဟာလူသားဆိုတဲ့တရားကအမြင့်ဆုံးနေရာကနေရတယ်ဆိုတာလေဒါကြောင့်လို့ပဲကျွန်တော်နားလဲပါတယ်အားလုံးဟာမပြည့်စုံသူတွေပါကျွန်တော်တို့ရဲ့နောက်မျိုးဆက်တွေအတွက်ကျွန်တော်အမြဲတမ်းပြောလို့ရှိတဲ့ပြောရင်တော့ကျွန်တော်တို့ရဲ့အနာဂတ်တွေကျွန်တော်တို့ရဲ့ကျယ်ကလေးတွေဆိုပြီးတော့ဂါရယွယုံနဲ့မပြီးဘူးဆိုတဲ့အခါကျွန်တော်တို့ကသူတို့တဲ့စာရီရေးခဲ့ရပါမယ်သူတို့အတွက်ရုပ်ပုံတွေဆွဲခဲ့ရပါမယ်သူတို့အတွက်အတန်တွေဟောပြောရပါမယ်အဲ့ဓာတွေအားလုံးဟာကျွန်တော်တို့ဘဝနဲ့ရင်းပြီးရခဲ့တဲ့ကြည်ကွဲစရာသင်ခန်းစာတွေလည်းပါမှဖြစ်တယ်လို့ တကယ်အတက်စရာဖြစ်မဲ့အောင်ဝဲတွေလည်းပါမှာပါလူသမိုင်းတစ်လျှောက်လုံးမှာရှေ့ရှေ့ကလူတွေရဲ့အမားတွေကိုစင်ကျင်မှုအတွက်အများကြီးအရင်းကြီးပေးခဲ့ရပါတယ်ဒီလိုပဲလူသားတွေတက်တာပြီးလူသားတွေတဘာဝတရားတို့ကတ်ယောဂါတို့စစ်ပွဲများကိုအောင်နိုင်မှုအတွက်လည်းလူတွေရဲ့ယဉ်ကျေးသောအတွေးအခေါ်အပြုမှုများကသာလျှင်ပြဋ္ဌာန်းခဲ့တာပါကလေးတွေကိုကျွန်တော်တို့ကောင်းသောအမွေများကိုကျွန်တော်တို့ရဲ့အသံကျွန်တော်တို့ရဲ့ရုပ်ပုံကားချက်ကျွန်တော်တို့ရဲ့ဟောပြောချက်များကလမ်းမှန်ကိုပြနိုင်ပါစေကလေးတွေကအဲ့ဒီနောက်ကိုယုံယုံကြည်ကြည်လိုက်ကြမှာပါလို့ကျွန်တော်ကတော့ယုံကြည်နေသေးပါ